နိုင်ငံတော်ပုံကံမှုပုံမှန်အပါဝင်တခြားပုံမှန်သုံးခုနဲ့တရားစွဲဆိုခံထားရတဲ့အမ်မြွနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟန်အောင်တို့ကိုစစ်တွေးမြွနယ်တရားရုံးမှာဒီကနေ့ထပ်မံရုံးထုတ်စစ်ဆေးခဲ့ပါတယ်။တရားလိုဘက်ကိုစစ်ဆေးမေးမြန်းခဲ့တဲ့ဒီကနေ့တရားခွင်နဲ့ပတ်သက်လို့အကျိုးဆောင်ရှိနေပြီနဲ့ရခိုင်နိုင်ငံရဲ့အတိုင်းအဝိုင်းရဲ့တုတ်ပြဲချက်တွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းအောင်ကပြပြပေးပါလိမ့်မယ်
။ရခိုင်ပြည်နယ်အမ်မြွနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟန်အောင်တို့ကိုအစိုးရကနိုင်ငံတော်ပုံကံမှုပုံမှတ်1နှစ်နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှတ်905ခါခွေကငယ်မတရားအသင်ဆက်သွယ်မှုအဥပဒေပုံမှတ်စက္ကွန်1နှစ်တို့နဲ့ဖမ်းဆီးတရားဆွဲဆိုပြီးစစ်တွေအကျဉ်းထောင်မှာချုပ်နှောင်ထားတာပါသူတို့နှုတ်ဦးကစဒုထအကြိမ်မြောက်အဖြစ်စစ်တွေမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးပြီးတရားလိုဖြစ်တဲ့ရသေးတော်မြို့နယ်ရဲတပ်ဖွဲ့မှူးဒူရဲမှုကျုံနှုတ်ကိုစစ်ဆေးခဲ့တာဖြစ်ပါတယ်ဒီကနေ့တရားခွင်မှာတော့မတရားအသင်းဆက်သွယ်မှုပုံမှန်စက္ကွန်1နဲ့ပတ်သက်လို့အဓိကစစ်ဆေးခဲ့ရမှာတရားလိုရဲတပ်ဖွဲ့မှူးကျော်နှုတ်ရဲ့ထွက်ဆိုချက်တွေဟာလက်တွေ့တဲ့ပုံပြီးထွက်ဆိုတာမျိုးတွေ့ရကြောင်းစာရေးဆရာဝေဟင်အောင်ရဲ့အမှုလိုက်ရှိနေဒေါ်အီးနုစိန်ကပြောပါတယ
်ဒေါက်တာအီးမောင်နဲ့ဝေဟင်အောင်ပြောလို့အဲ့ဒီမတရားအသင်းစက္ကွန်1နဲ့ဆွဲထားတဲ့အမှုလေးရဲအုပ်ကျော်နှုတ်ဆိုတာဒီကျော်လို့လေအဲ့ဒီတော့အဲ့ဒီဟိုစစ်ပြီးပေါ့အဲ့ဒီဘုရားတော်ကတိုင်ထားတဲ့အတိုင်းဟိုချဲ့ကားပြီးတော့ဖတ်တာပေါ့လေအထွက်တော့ဟိုဒီအမှုမှာပါလာတဲ့စီဒီစိတ်ကမှရှိနေတာနဲ့တူမတူဆိုတာကိုတိုက်ဆိုင်ဆင်မင်းဖို့အဲ့ဒီဂိတ်ခွေကိုဖင့်ပြပါဆိုတာမျိုးလေးပို့ပတ်ကကျွန်တော်ရုံးတော်ကိုတောင်းဆိုထားတာရှိတယ်အဲ့ဒါကိုတသက်ကမသိရသေးတဲ့အတွက်ဒီဂိတ်ခွေကိုဖင့်မပြနိုင်သေးဘူးဆိုတဲ့အမိန်ချတယ်
ဒေါက်တာအေးမောင်အတွက်အမှုလိုက်ရှိနေဖြင့်ဦးအောင်ကျော်စိန်ကလိုက်ပါဆောင်ရွက်နေတာပါစစ်တွေအကျဉ်းထောင်ထဲမှာစေကူတာခွင့်ရပေမဲ့ဒေါက်တာအေးမောင်ဟာသွေးတိုးဝေဒနာကိုခံစားနေရကြောင်းဒေါ်အင်းနုစိန်ကပြောပါတယ
်ဒေါက်တာအေးမောင်ကတော့သွေးတိုးတယ်လို့ပြောတယ်ဆေးတွေတိုးပြီပေမဲ့သွေးမကျဘူးပေါ့နော်ဟိုမနေ့မစိန်ညတစိန်တော့ရတယ်ဒါပေမဲ့သွေးကတော့တိုးနေလေပဲဒီကကျမကိုပြောခဲ့တယ်
2019ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကရသေးတောင်မြို့မှာပြုလုပ်တဲ့ရခိုင်နိုင်ငံတော်အချို့ချာအာဏာကြာဆုံးခြင်းအထိမ်းအမှတ်စာပေဟောပြောပွဲမှာဟောပြောခဲ့တဲ့အခြေအနေတွေပေါ်မူတည်ပြီးဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟန်အောင်တို့ကိုအစိုးရဘက်ကနိုင်ငံတော်ပုံကံမှုပုံမှတ်အပါအဝင်ပုံမှတ်3ခုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်သူတို့နှစ်ဦးရဲ့ဟောပြောချက်တွေအတွက်သူတို့ပေါ်စွဲဆိုချက်တွေဟာမျှတမှုမရှိဘူးလို့ရခိုင်အမျိုးသားပါတီ ANP ရဲ့ဗဟုအလို့မှုဆောင်ကော်မတီဝင်ဦးဦးလှစောကထောက်ပြပါတယ
်။ဒီစက္ကွန်တင်တင်တို့အိနိုင်ငံတော်ပုံကမှုကြီးဆိုတော့စိတ်မှာမျှတဦးလို့တော့ချင်းတယ်။ကျွန်တော်တို့ဒီစာပြီးဟောပြောပွဲတစ်ခုမှပေါ့လေ။ဟောဟိုစကားလုံးကြမ်းတမ်းတော်လို့ဖြစ်ဖြစ်ဟိုတို့နှုတ်လွန်တော်လို့ဖြစ်ဖြစ်ပါလိမ့်မယ်။အဲ့ဒါကြီးရောက်ကတော့စိတ်မှာမျှတဦးလို့တော့ချင်းတယ်။ဒါကတော့ဥပဒေဆိုတာပေါ့ဗျာ။ဟိုကျွန်တော်တို့ကလည်းအသေးစိတ်နားမလည်ဘူးเนาะ။အဲ့တော့နိုင်ငံရဲ့အတွေ့အကြုံကပြောတာပါ။
ဒေါက်တာအီမွန်တို့ရဲ့အမှုကိုမတ်လ14ရက်ရှေ့တပတ်ဗုဒ္ဓနေ့မှာထပ်မံစစ်ဆေးသွားမှာဖြစ်ပြီးနိုင်ငံတော်ပုံကံမှုပုံမှန်နိုင်ငံတော်အကြီးမျိုးပြည့်စုံမှုပုံမှန်နဲ့ဆိုင်တဲ့အကြောင်းတွေကိုစစ်ဆေးကြားနာဖို့ရှိတယ်လို့အမှုလိုက်ရှင်းနေတွေကပြောပါတယ်ခင်ဗျာ
။ကုညံဝင်းအောင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။